ပြည်တော်စုငြင်းငြင်းရေး27ရာစုပင်လုံးတတိယညကျေညီလာခံဖွဲ့ဝင်တွေကတက်မတော်ကာဝေးဦးစီးချုပ်ဗိုလ်ချုပ်ဦးကြီးမင်းအောင်လှိုင်ပြောကြားသွားတဲ့အချက်လေးစီကိုကြည့်ရင်အပြည့်ရဲ့ငြင်းငြင်းရေးအလားလာပို့ပြီးတော့ဝေးကွာသွားစေတဲ့သဘောရှိကြောင်းပြပကြီးဆိုင်တိုင်းရင်းသားရေးလှူရှားသူတွေကတုံ့တက်လိုက်ပါတယ်တတိယကျေပင်လုံးညီလာခံမှာကိုပိုင်ပြတ်ထန်းခွင့်လို့ခွဲမထွက်ရေးလို့စတဲ့ကိစ္စရပ်ဒီဆွေးနွေးခွင့်မရတဲ့ပေါ်အားမလို့အားမရလည်းဖြစ်နေကြပါတယ်ပင်လုံးညီလာခံဘောတိုင်းရင်းသားတွေရဲ့တုံ့ပြန်ခြင်းနဲ့ပတ်သက်လို့ကုညာဝဲအောင်ကစူးစီးတင်ပြထားတာနားရှင်ပါခင်ဗျာ
လာဝန်တန်ကြာရန်သားခေရကပြန်လည်ကျင်းပတဲ့27ရာစုပင်လုံးတတိယညီလာခံကတမန်တော်ကဝေးဦးစီးချုပ်က NCA လက်မှတ်မထိုးရသေးတဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေကိုအခုလိုတိုက်တွန်းသွားပါလေ။
ဒီနေ့လုံငါးစုတွေဟာလေဒီမိုကရေစီစံနှုန်းအတိုင်းအများစုကလက်ခံသဘောတူညီချက်ဒီအတိုင်းအခြေခံတာဆောင်ရွက်တော့ဖို့လိုပါလေ။အင်အားစုတို့တော့များများကသဘောတူလက်ခံထားပြီးဖြစ်တဲ့အင်အားစုပြစ်ခတ်တိုက်ခိုက်မှုရသေးသဘောတူစာချုပ် NCA ခြံငယ်မှာရှိနေတာပဲဖြစ်ပါလား။ဒါကြောင့် NCA ကိုတိုင်းပြည်နဲ့တက္ကသိုလ်အဖွဲ့အစည်းချင်းကလက်မရေးထုတ်ဖို့လိုအပ်ပါတယ်။ဒီကတက္ကသိုလ်ဘူးတွေမရှိလို့လက်မထိုးကြမလို့ဘူးလို့တွန်းဆိုနေတာတွေရေကသဘောတူညီချက်တွေရှိပြီးဖြစ်တယ်ဆိုတာတွေဟာအချောင်းနေတဲ့ဒီမိုကရေစီကျင့်ဝတ်နဲ့ညီညွတ်မှုမရှိဘူးလို့ကျွန်တော်ပြောချင်ပါတယ်
။တမတော်ဘက်ကအသိဉာဏ်တိုးချက်ချတာကတွေပြန်မယူသေးသေးပဲထိုးစစ်တွေမရဆိုင်သေးပဲနဲ့ NCA စာချုပ်မှာလက်မထိုးဖို့သာသို့အတင်းပြောနေတာကရှင်းစရမယ့်ညီညွတ်ရေးအတွက်အလားအလာကောင်းနေတဲ့ပူဝေးသွားစီတယ်လို့အမေရိကန်ပြည်တော်စုအခြေစိုက်ကချင်မာမေးအဖွဲ့ဥက္ကဋ္ဌကိုဂွန်ဆန်ကပြောပါတယ်
။ငင်းဆိုင်ခီးစင်ပူကြရှိလာမယ်လို့ကျွန်တော်ညင်ပါတယ်။ NCA ချိုးမထိုးရင်တိုက်မယ်ဆိုတော့သဘောတဘာဝနဲ့ပြောသွားကြတာ။ဆိုင်မထိုးဘူးဆိုရင်ထပ်တိုက်မှာပဲဆိုတာဟာကိုကိုချုပ်မူကြီးမြင့်အောင်လိုက်ပေါ့။ဖန်ပြမင်းကုန်းပုံစံနဲ့ဟိုသူကအဲ့လိုပြောသွားတယ်ကျွန်တော်ခံစားရပါတယ်။နောက်တစ်ခုကတော့ငင်းဆိုင်ကြီးဆိုတာဒီစစ်ကိုဖြစ်ပွားအောင်တိုက်နေတဲ့ထိုးစစ်တွေစင်နေအဖက်တွေရှိနေလို့ပဲတိုက်ခိုက်မှုဆိုရှိတာဗျာကျိုးကချင်ပြည်နယ်မှာဖြစ်နေတဲ့တိုက်ပွဲတွေချမ်းမြောက်မှာဖြစ်တဲ့ဟာအားလုံးရှိလို့ရပါတယ်ထိုးစစ်စင်နေနေရာတွေရှိမှာပဲစစ်ပွဲဆိုဖြစ်နေတာပါအဲ့တော့ဘုထုမူကြီးပြောတဲ့စကားနဲ့မြေပြင်အခြေအနေရတော့ပေါ့နော်အရင်ကွာချနေပါတယ်လို့အဲ့လိုပဲယူဆပါတယ
်မြန်မာနိုင်ငံရဲ့ညီညီအဖြစ်စင်မှာတမတော်ရဲ့အခန်းကဏ္ဍဟာအဓိကအဆုံးဖြတ်ပေးနိုင်တဲ့နေရာမှာရှိနေတယ်လို့တိုင်းသားလက်နက်ကိုင်အဖွဲ့တွေကသုံးတပ်မှုတွေအခိုင်အမာရှိထားတာပါဘူဂျုံမူကြီးရဲ့မိကွန်းကိုလေ့လာကြည့်ရင်တိုင်းသားတွေနဲ့ယုံကြည်မှုတည်ဆောက်ရေးရင်းနှားစစ်ရေးကိစ္စတွေကိုထိခိုက်စေနိုင်တာကြောင့်ငင်းငင်းရေးအလားအလာပေါ်ညှို့လင်းချက်ကင်းဝေးစေတယ်လို့မြန်မာနိုင်ငံရဲ့ဖက်ဒရယ်ရေးရာတွေကိုလေ့လာသုံးသပ်နေတဲ့ဂျာမနီအခြေစိုက်ရှမ်းမြို့သားဆိုင်းဝမ်ဆိုင်းကမြင်ပါတယ
်သူ့မိကွန်းကိုကြည့်ကြတဲ့တိတ်တီးအားရစရာမကောင်းဘူးစိတ်ဆက်ကသူကအစီအစဉ်ပေါ်ကိုမအောင်မြင်ရတာသူတို့တိုင်းကလက်တကယ်ရအောင်သူကြီးငင်းငင်းပန်နေလို့ပေါ့လေနော်အပြစ်တင်တဲ့ဘောနဲ့ဆိုတာပြောတာနောက်တစ်ချက်ကတော့သူတမန်ကိုသုံးတပ်ဖို့သုံးတပ်မိရဒီဖြေးပဝေတတိကလေးရအဲ့ဒီပြည်တော်စုဆိုတာရှိခဲ့ပြီဆိုတဲ့ပုံစံပြည့်သူကသုံးတပ်အဲ့ဒီမှာတိုင်းသားတွေသုံးတပ်ဖို့သုံးတပ်မိနဲ့ကြွားနေတယ်အဲ့လိုကြွားတဲ့အတွက်ကြောင့်မို့ပြည်ယုံစာပြုတ်ကတ်နေပြီးပေါ်လာတဲ့ဒီလိုမြန်မာနိုင်ငံမဟုတ်ဘူးလို့သူပြောတဲ့အဓိပ္ပာယ်ဆက်ရပါဆိုရမှာကြည့်ဒီငင်းငင်းရဲ့လားလားစိတ်ပြီးတော့မကောင်းဘူးလို့ပြောအောင
်တမတော်ကဝေဦးစီးချုပ်ဘူဂျုံမူကြီးမင်းအောင်လှိုင်ကတော့ဘူဒုနေ့နေ့လယ်ပိုင်းမှာ YouTube SA အဖွဲ့ဥက္ကဋ္ဌဦးပေါ့ယူရီ SSC မြောက်ပိုင်းတပ်ဖွဲ့ရဲ့ဥက္ကဋ္ဌဘူဂျုံစိတ်တင် NDAA မိုင်းလားအဖွဲ့ဥက္ကဋ္ဌဦးဆန်ပိနဲ့ TIA ဒုက္ကဋ္ဌဘူဂျုံကံမော်တို့နဲ့တီးတန့်တွေ့ဆုံခဲ့သလိုဒုတချုပ်ဒုဗိုလ်ချုပ်မူကြီးစိုးဝင်းကလည်း PNL အဖွဲ့ကဥပုံခွင်း MNDA ကိုကန့်အဖွဲ့ကဥတာကူလန်းနဲ့ AA အဖွဲ့ကဒေါက်တာညိုထွန်းအောင်တို့နဲ့တီးတန့်တွေ့ဆုံပြီး NCA စာချုပ်မှာလက်မှတ်ထိုးရေးငင်းငင်းလုပ်ငန်းစဉ်နဲ့ဒုံကျည်မှုတည်ဆောက်ရေးကိစ္စတွေကိုဆွေးနွေးခဲ့တယ်လို့တက်မတော်ကသတင်းထုတ်ပြန်ပေမဲ့အသေးစိတ်ကိုတော့ဖော်ပြထားတာမျိုးမရှိပါဘူးခင်ဗျာ